ရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ပြုတ်လုတဲ့ရခိုင်ဒေသခံတွေကိုသကောင်းစင်းကောက်ခဲ့မဲ့စီစဉ်တွေနဲ့ပတ်သက်ပြီးရှင်းလင်းပွဲမှာဝင်းကြီးဥခင်ကြီးကနိုင်ငံသားမဖြစ်သင့်သူတွေကိုတိုင်းရင်းသားလူမျိုး135မျိုးထဲမှာထည့်သွင်းစဉ်းစားမှာမဟုတ်ကြောင်းအခုလောပြောပါဗျာ
ကျွန်တော်ကနိုင်ငံသားဖြစ်တဲ့လူတွေတို့ကိုသာလျှင်ဒီ135မျိုးထဲမှာပြန်စီရမှာလို့ပြောတာပါရှမ်းနေလို့ပြောသွားတယ်တိုင်းရင်းသားတွေမှာပါတယ်အရင်ကောင်တော့ရှမ်းနေဆိုတာမဲ့ကြံခဲ့တယ်ဒီလိုတိုင်းရင်းသားလူမျိုးဖြစ်ပြီးသားလူတွေကနာမည်သစ်တွေပေါ်လာရင်ဘယ်လိုလူမျိုးကြံခဲ့တယ်အဲ့ဒါဘယ်လိုဆုံးမထည့်ရကောင်းမလဲလို့ဆွေးနွေးခြင်းဖြစ်တယ်ကြံတဲ့နိုင်ငံသားပုတ်တဲ့လူတွေကတိုင်းရင်းသား135မျိုးလေနိုင်ငံသားဆိုတဲ့ဟာမဖြစ်သေးပဲလေခုံပြီးဝင်လာလို့မရဘူးပရမဆရာနိုင်ငံသားဖြစ်ရေးကိစ္စရှိပါတယ
်အခုကောက်ခံမဲ့သကောင်းစီရင်ဟာလွန်ခဲ့တဲ့နှစ်ပေါင်း30ကနောက်ဆုံးကောက်ခံခဲ့တဲ့စီရင်စရာတွေပေါ်အခြေခံကကောက်ခံသွားမှာဖြစ်တယ်လို့အဲ့ဒီအချိန်ကကြံနေခဲ့တဲ့တရားဝင်အသိမှတ်ပြုတိုင်းရင်းသားမြို့နယ်စုတွေနဲ့ပြောက်ကွယ်သွားတဲ့မြို့နယ်စုတွေကိုလည်းအခု2014သကောင်စီရင်ကောက်ခံပြီးတဲ့အချိန်မှာတိုင်းရင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးပြီးဖြစ်ဆွဲပြင်ဆင်မှုတွေပြုလုပ်တော့မှာဖြစ်တယ်လို့လည်းဝင်းကြီးကပြောပါဗျ။မကြာခင်ပြုလုပ်မဲ့သကောင်စီရင်ကောက်ခံမဲ့အစည်းအဝေးမှာပြီးခဲ့တဲ့နှစ်ဧပြီလအတွင်းကစစ်တွေမြို့နယ်အတွင်းကမွတ်စလင်ကြီးရွာတွေမှာပြုလုပ်ခဲ့တဲ့ဆွေးတင်ဆက်စီမံချက်မှာလို့ပြဿနာတွေဖြစ်ပွားမှာကိုစိုးရိမ်မိကြောင်းစစ်တွေမြို့နယ်ရခိုင်လူမှုကွန်ရက်ကဥဆိုးနိုင်ကအခုလိုထောက်ပြပါတယ
်ကျွန်တော်တို့ရဲ့စိုးရိမ်ကတော့တကယ်လို့ဆွေးတင်ဆက်လုပ်ငန်းဆောင်ရွက်စင်ကလို့ဗင်္ဂလီတွေကအခုသကောင်စီရင်ကောက်ယူရဲ့လုပ်ငန်းကိုဖျက်လို့ဖျက်ဆီးလုပ်ခဲ့ရင်အဲ့ဒီအတွက်လုံလောက်တဲ့အတာအဝေးကလုံပြီးပါပြီလားခင်ဗျာ
ဒါပြင်ရခိုင်ဒေသမှာရှိတဲ့မွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိမှတ်ပြုပေးဖို့ဖိအားပေးတောင်းဆိုလာမယ်ဆိုရင်အစိုးရတာဝန်ရှိသူတွေဘက်ကဘာတွေဆက်လုပ်မယ်ဆိုတာနဲ့ပတ်သက်ပြီးမင်းမြင့်ချက်ပေါ်မှာတော့လာဝကဝင်းကြီးဥခင်ကြီးအနေနဲ့တစုံတရာပြန်လည်ဖြေကြတာမျိုးမတွေ့ရပါဘူးဒီကနေ့တွေ့ဆုံပွဲကိုတက်ရောက်လာတဲ့ဝဲလက်ဒေသဖွံ့ဖြိုးရေးဖောင်ဒေးရှင်းရခိုင်ပြည်နယ်ကအုပ်ချုပ်မှုဒါရတာဖွဲ့ဝင်တူဖြစ်သူနိုင်ငံရေးအကြီးအကဲဦးခိုင်ကောင်းဆန်ကလည်းသကောင်းစင်းကောက်ခံရမှာအသက်15နှစ်မပြည့်သေးတဲ့သူတွေကိုမိဘတွေပြောတဲ့လူမျိုးအမည်ကိုထည့်သွင်းနိုင်တယ်လို့သတ်မှတ်ထားတာဟာလူမျိုးအမည်ရှုပ်ထွေးမှုတွေဖြစ်ပေါ်လာနိုင်တယ်လို့အခုလောထောက်ပြပါတယ
်အသက်15နှစ်အောက်ဆိုရင်အဲ့ဒီကလေးရဲ့မိခင်ဖခင်တွေကထွက်ဆိုတဲ့လူမျိုးနာမည်ကိုထည့်သွင်းပြပါမယ်လို့ပြောဆိုထားပါတယ်အဲ့လိုကအသက်15နှစ်အောက်ကလေးတွေကအခုကျွန်တော်တို့ရခိုင်ပြည်ပကမှာရိုဟင်ဂျာလို့ထင်မယ်ဆိုရင်ဒီအထောက်အထားတနည်းနဲ့တစ်ချိန်ချင်းမှာ2014ခုနှစ်ကမြန်မာနိုင်ငံမှာတကောင်စီကောက်ယူလုံးကရိုဟင်ဂျာဆိုတဲ့လူမျိုးဟာဘယ်လောက်ရှိပါတယ်ဆိုတဲ့အထောက်အထားမဖြစ်နိုင်ဘူးလား
မကြခင်ပြုတ်လို့မဲ့တကောင်စီရင်ကောက်ခံမဲ့အစည်းအဝေးမှာတိုင်းရင်းသားလူမျိုးတွေရဲ့အမည်ကိုတကောင်စီရင်လုံထုံလုံးနေရဆောင်ရွက်သွားမှာဖြစ်ပြီးလိမ်လည်မှုတွေဖြစ်ပေါ်လာလို့ရှိရင်လဲတကောင်စီရင်ဥပဒေအရအေးအေးယူဆောင်ရွက်သွားမှာဖြစ်ကြောင်းလာဝကညွှန်ကြားရေးမှူးချုပ်ဦးမြင့်ကျိုင်ကအခုလိုပြောဆိုခဲ့ပါတယ်
ကျွန်တော်တို့လူမျိုးအမည်နဲ့ပတ်သက်ပြီးတော့ရေးတဲ့အခါမှာလဲကျွန်တော်တို့တော့ဒီလူတို့လူကြီးရကျွန်တော်ဆောင်ရွက်တော့မှာဖြစ်ပါနောက်တော့ဒေါ်ဒီတို့ခုတွေထဲမှာအချက်ပါအဲ့ဒီမှာအမေကားတဲ့သူကကိုယ့်ရဲ့အခြေအနေမှမသိရတာနဲ့ဒင်းနေပြီဖြစ်တယ်ဆိုလို့ရှိရင်ဒေါ်ဒီတို့ကြီးရဒီဥက္ကဋ္ဌမှာဖြစ်ကြောင်းပြပြတော့
သကောင်းစင်းရင်ကောက်ခံရတဲ့ရည်ရွယ်ချက်ဟာဖွံ့ဖြိုးတိုးတက်မှုတွေအတွက်ရည်ရွယ်ပြီးပြုလုပ်တာဖြစ်တဲ့အတွက်နိုင်ငံတကာစံကြီးစံနှုန်းတွေနဲ့အညီမှန်မှန်ကန်ကန်နဲ့လွတ်လပ်စွာဖြစ်သွင်းပေးဖို့လိုအပ်ကြောင်းလည်းပြောပါတယ်ဒီကနေ့တွစ်ဆုံဘွဲကိုတက်ရောက်လာတဲ့ရခိုင်ဒေသခံအချို့ကရခိုင်ပြည်နယ်မှာ1982ခုနှစ်မြန်မာနိုင်ငံသားဥပဒေကိုဆောင်ရွက်အကောင့်ထဲမပေါ်သေးပဲသကောင်းစင်းရင်ကောက်ခံမယ်ဆိုရင်မြန်မာနိုင်ငံသားမဟုတ်သူတွေကိုပါတရားဝင်လူဦးရေအဖြစ်စည်ရင်သွင်းလိုက်ရရောက်ကြောင်းထောက်ပြပြောဆိုမှုတွေရှိခဲ့ပေမဲ့ဒီအပေါ်မှာလာဝကဝင်းကြီးအနေနဲ့ကျင်းနဲ့လောက်တဲ့အဖြစ်မျိုးပြတာမတွေ့ရဘူးလို့လည်းအခမ်းအနားတက်ရောက်လာသူတွေကပြောဆိုကြပါတယ်ခင်ဗျာ